ီးခဲ့တဲ့မေလ23နဲ့24ရက်နေ့တွေကရန်ကုန်တိုင်းရဲတပ်ဖွဲ့မှူးယုံအစည်းအဝေးခန်းမနှစ်မှာရဲတပ်ဖွဲ့ဝင်တွေရဲ့ရဲလုံငန်းပိုင်းဆိုင်ရာစွမ်းရည်မြင့်တင်ရေးအလို့ယုံဆွေးနွေးပွဲတစ်ခုကျင်းပခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲကိုရန်ကုန်တိုင်းထဲကခရိုင်မှု2ယောက်မြို့နယ်မှု18ယောက်မြို့မစခန်းမှုနဲ့နယ်မြေရဲစခန်းမှု38ယောက်စုစုပေါင်း58ယောက်ပါဝင်ဆွေးနွေးကြပြီးလာမယ့်အပတ်မှာလည်းကြံနေသေးတဲ့ခရိုင်တွေနဲ့မြို့နယ်တွေကိုအခုလိုဆွေးနွေးပွဲတွေဆက်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့သိရပါတယ်။မလုပ်တာအတော်ကြာခဲ့ပြီးဒါမျိုးပုံမှန်လုပ်ကင်သွားဖို့တင့်တယ်လို့ဆိုပါတယ်။ဆွေးနွေးပွဲမှာရန်ကုန်တိုင်းတဲကလုံခြုံရေးပိုင်းဆိုင်ရာဆောင်ရွက်မှုအပိုင်းတွေအပါအဝင်ရဲလုံငန်းပိုင်းဆိုင်ရာစွမ်းရည်မြင့်တင်လာပြီးကျွမ်းကျင်မှုရှိလာဖို့ရည်ရွယ်ဆွေးနွေးခဲ့ကြတယ်လို့လည်းသိရပါတယ်။အားလုံးသိကြပြီးတဲ့အတိုင်းလက်ရှိမြန်မာနိုင်ငံရဲ့ရဲတပ်ဖွဲ့စွမ်းရည်အားနည်းနေတယ်ဆိုပြီးဝေဖန်နေကြပါတယ်။ပူကင်းတွေကိုကြိုတင်ကာကွယ်တားဆီးတာမျိုးထိထိရရောက်မလုပ်နိုင်တာဖြစ်ပွားပြီးခဲ့တဲ့မှုကင်းတွေကိုလည်းအမှုမှန်မဖော်ထုတ်နိုင်တာတချို့အမှုမှန်ဖော်ထုတ်နိုင်ပေမဲ့တရားခံတွေကိုဖမ်းဆီးနိုင်ခြင်းမရှိတာစတဲ့ပြဿနာတွေအများကြီးရင်ဆိုင်နေရပါတယ်ဒီပြဿနာတွေအတွက်သက်ဆိုင်ရာရဲတပ်ဖွဲ့အငိမ့်စားအရာရှိကြီးတွေဥပဒေပိုင်းဆိုင်ရာကျွမ်းကျင်သူတွေကရဲတပ်ဖွဲ့ဝင်တွေရဲ့ပညာရည်နှိမ်ပါတာလောကလစာနှဲပါပြီးအဂတိလိုက်စားမှုများပြားနေတာရတပ်ဘွယ်ဝင်အရေးအတွက်မလုံလောက်တာအသုံးပြုရမယ့်ဘတ်ဂျက်ငွေမလုံလောက်တာပြည်ထရေးဝန်ကြီးဌာနတနည်းအားဖြင့်အဲ့ဒီဌာနကိုကင်တွယ်တဲ့တပ်မတော်အရာရှိကြီးတွေရဲ့တပ်မတော်ကလုံးဝမဲ့အလုံနဲ့ရတပ်ဘွယ်ကလုံးဝမဲ့အလုံကွဲပြားခြားနားတယ်ဆိုတာအပြည့်အဝနားမလည်သေးတာစတဲ့အချက်တွေကိုထောက်ပြကြပါတယ်ရတပ်ဘွယ်စွန့်ရင်ထိုက်တဲ့လောက်မြင့်မာပြီးတရားဥပဒေစိုးမိုးရေးကိုအထိုက်အလျောက်အကောင့်ထဲဖော်နိုင်တဲ့ရတပ်ဘွယ်ဖြစ်အောင်ဘာတွေလိုအပ်မလဲဘလို့နီးနာတွေများရှိနိုင်မလဲဆိုတာအခုတစ်ဖက်ဆွေးနွေးတင်ပြသွားပါမယ်ရတပ်ဖွဲ့နဲ့ပတ်သက်ရင်ထိပ်ပိုင်းတာဝန်ရှိသူတွေဟာတပ်မတော်ဘက်ကနေရတပ်ဖွဲ့ကိုကူးပြောင်းရောက်ရှိတာဝန်ထမ်းဆောင်ကြသူအများစုဖြစ်ပါတယ်တပ်မတော်ဘက်မှာတပ်ရေးခက်ရေးကောင်းသူတပ်မှူးကောင်းတွေဖြစ်ချင်းဖြစ်ခဲ့ပေမဲ့ရဲလုံငန်းကိုမသိတာမကျွမ်းကျင်တာကအများပါတယ်ရဲတပ်ဖွဲ့ကိုထိပ်ပိုင်းကစီမံခန့်ခွဲသူတွေကိုယ်တိုင်ရဲလုံငန်းမကျွမ်းကျင်မှတော့အောက်ခြေကရဲဝန်ထမ်းတွေလုပ်ငန်းကျွမ်းကျင်လာအောင်စီမံခန့်ခွဲရမှာအောင်မြင်မှုရဖို့ကအတော်ခက်ပါလိမ့်မယ်အောက်ခြေရဲတပ်သားတွေနဲ့ပတ်သက်လို့အရင်တပ်မတော်အစိုးရလက်ထက်ကစရန်အောင်ဖြစ်ရမယ်လို့သတ်မှတ်ထားပေမဲ့တပ်သားစ်ဝင်ရောက်လို့သူမရှိသလောက်နေတာကြောင့်နောက်ပိုင်း9တန်းအောင်10တန်းအောင်စသဖြင့်အဆင့်ဆင့်လျှော့ချပေးခဲ့ရတယ်လို့သိရပါတယ်။ပညာအထိုက်အလျောက်တပ်သူတွေရဲတပ်ဖွဲ့တွေဝင်ရောက်လာအောင်နီလန်းရှာကြံစီယုံဆွဲဆောင်ရမယ့်အစားဝင်မဲ့သူမရှိလို့ဝင်ခွင့်အရေးချင်းနှိမ့်ချလိုက်တဲ့အတွက်ပညာမတတ်သူတွေရဲတပ်ဖွဲ့တွေဝင်ရောက်လာလို့ဒီကနေ့လိုစွမ်းဆောင်ရင်းနေပါတဲ့တပ်ဖွဲ့ဖြစ်နေတာစမ်းတော့မစမ်းပါဘူး။ဒါပေမဲ့ဒါနဲ့ပတ်သက်လို့အငိမ့်စားရဲမှုချုပ်ဝင်းကောင်ကတော့ရဲတပ်ဖွဲ့ဝင်အမျိုးမျိုးရှိရမှာနေကြားဆောင်တပ်ဖွဲ့တွေရဲ့ကင်းလက်ရဲတွေအချမ်းပြတ်နေနေရင်းနဲ့အဆောက်အဦးလုံခြုံရေးယူရတဲ့ရဲမျိုးတွေကလွဲရင်ကြံဥပဒေကိုကင်တွယ်လို့ရမယ့်ရဲတပ်ဖွဲ့ဝင်တွေကိုအရေးချင်းပြည့်မီသူတွေကိုပဲရွေးချယ်လက်ကျင့်ပြုထောင်ပေးသင့်တယ်လို့ဆိုပါတယ်သူဆိုလိုတာကတော့ရဲတပ်ဖွဲ့ဝင်မရှိလို့ဆိုပြီးအရေးချင်းနှိမ့်ချခေါ်ယူတာမျိုးမလုပ်သင့်ဘူးဆိုတဲ့သဘောပါနောက်ပြဿနာတစ်ခုကတော့ရတပ်ဘွယ်ဝင်တွေလောကလစာနေပါတာအဲ့ဒီကနေတဆင့်အဂတိလိုက်စားတဲ့အချင်းပြက်ရဲတွေထွက်ပေါ်လာတာရတပ်ဘွယ်ဝင်လုံလုံလောက်လောက်မခန့်ထားနိုင်တာစတဲ့ပြဿနာတွေပဲဖြစ်ပါတယ်ဒီပြဿနာတွေကတော့တစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်ဒီပြဿနာအတွက်ရတပ်ဘွယ်တစ်ခုတည်းကိုပဲကွက်ပြီးစဉ်းစားလို့တော့လက်တွေ့ကြမှာမဟုတ်ပါဘူးတိုင်းပြည်စည်းရင်းနေရင်ရတပ်ဘွယ်ဝင်တွေအတွက်ဘတ်ဂျက်လုံလုံလောက်လောက်မရှိရင်လစာများများပေးနိုင်မှာမဟုတ်တယ်လို့ရတပ်ဖွဲ့ဝင်တွေလည်းလုံလုံလောက်လောက်ခန့်နိုင်မှာမဟုတ်ပါဘူး။တပြိုင်နက်တည်းရတပ်ဖွဲ့အသုံးစရိတ်လည်းများများမသုံးနိုင်တဲ့အပြင်စားဖို့တောက်ဖို့မလုံလောက်လို့အဂရိလိုက်စားတဲ့ပြဿနာပေါ်ပေါက်လာမှလည်းမြေကြီးလက်ခတ်မလွယ်ပါဘူး။ဒီအတွက်တိုင်းပြည်စည်းပွားရေးကောက်အောင်ကြိုးစားဖို့လိုသလိုရတပ်ဖွဲ့တွေအရေးချင်းရှိသူတွေဝင်ရောက်လာအောင်လစာတိုးမြင့်တာအပါအဝင်နှီးမျိုးစုံနဲ့ကြိုးစားဖို့လိုပါတယ်။ဒီနေရာမှာလစာနည်းနည်းနဲ့အရေးချင်းရှိတဲ့ရတပ်ဖွဲ့ဝင်များများခတ်မလားလာစာထိုက်တင်တလို့တူပီပီအရေးအတွက်အကန့်အသတ်နဲ့ခတ်မလားဆိုတာစဉ်းစားရမှာပါလက်ရှိ မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ကတော့ပြည်သူ600ကိုရဲတယောက်နှုံးနဲ့ထိမ့်သိမ်းနေရတာဖြစ်ပြီးရန်ကုန်တိုင်းရဲတပ်ဖွဲ့အနေနဲ့ကတော့ပြည်သူ1200နဲ့1300ကြားကိုရဲတပ်ဖွဲ့ဝင်တယောက်နှုံးနဲ့ထိမ့်သိမ်းနေရတာကြောင့်ရဲလုပ်ငန်းစဉ်အားနည်းမှုဖြစ်နေရတယ်လို့ရဲတပ်ဖွဲ့ဝင်နေပါတဲ့ပြဿနာကိုကင်တွယ်ဖို့တော့မလွယ်ကူတာတွေ့နိုင်ပါတယ်။နောက်ဆုံးအရေးကြီးဆုံးကတော့ရဲတပ်ဖွဲ့တနည်းပြည်ထရေးကိုကင်တွယ်ရတဲ့တမတော်အရာရှိကြီးများရဲ့ရဲတပ်ဖွဲ့ရဲ့လုပ်ငန်းဆောင်တာတွေကိုနားမလည်ခြင်းပါ။တမတော်သားတယောက်ရဲ့ professional လုပ်ငန်းနဲ့ရဲတပ်ဖွဲ့ဝင်တယောက်ရဲ့ professional ဘာမှကိုတူတာမဟုတ်ပါဘူး။ဒီအတွက်ရဲတပ်ဖွဲ့ဝင်ထိပ်ပိုင်းနေရာတွေမှာတမတော်အရာရှိတွေကိုဘာကြောင့်အမြဲတမ်းခန့်အပ်နေတယ်လဲဆိုတာမစင်စားတတ်အောင်ပါပဲ။ဒီလိုစင်စားအကောင့်ထယ်ဖော်နေရတဲ့ကြွေရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်နေမားမြဲနေမားနေမှာဖြစ်ပြီးပြည်သူတွေအတွက်လိုအပ်တဲ့တရားဥပဒေစိုးမိုးရေးကိုကောင်းကောင်းအကောင့်ထယ်ဖော်နိုင်မှာမဟုတ်ပါဘူး။ဒီအတွက်ရဲတပ်ဖွဲ့ဝင်တွေစွမ်းရည်မြင့်မားပြီးတကယ့်တရားဥပဒေစိုးမိုးရေးကိုအကောင့်ထယ်ဖော်နိုင်တဲ့ပြည်သူတွေအားကိုလေးစားချစ်ခင်ရတဲ့ရဲတပ်ဖွဲ့ဖြစ်ဖို့ဆိုရင်ပြည်ထရေးကိုကင်တွယ်တဲ့တမတော်အရာရှိကြီးတွေရဲ့မှားယွင်းတဲ့စဉ်စားတွေးခေါ်မှုကိုပြင်ရမယ့်အပြင်ပညာတတ်သူတွေရဲတပ်ဖွဲ့ဝင်တွေဖြစ်လာအောင်စီယုံဆွဲဆောင်ရပါမယ်။ဒါပြင်ရတဖွဲ့ဝင်တွေရဲ့လုခလစာထိုက်တင်သလောက်ရရှိဖို့ရတဖွဲ့အသုံးစိတ်တင့်တော်သလောက်တိုးနိုင်ဖို့ဘတ်ဂျက်ငွေများများရအောင်လဲတိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးကိုတိထက်ပို့ပြီးကြိုးစားအကောင့်ထယ်ဖော်ရမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။